ထိုင်းနိုင်ငံမှာကိုဗစ်-19 ကူးစက်ဖြစ်ပွားမှု 1500 ကျော်ရှိတဲ့စမုတ်စခွန် KI တွင်းကပဇွန်ဈေးမှာဂရင် 30 ဆန့်ယာယီဆေးရုံတစ်ခုကိုဒီဇင်ဘာလ 25 ရက်နေ့ကတိစောက်ပါတယ်။မြန်မာလုံသားတွေများတဲ့မဟာချင်းကပဇွန်ဈေးနဲ့ဆက်ဆက်တဲ့ကိုဗစ်-19 ကူးစက်ဖြစ်ပွားသူတွေထဲမှာမြန်မာရွှေ့ပြောင်းလုံသားတွေအများစုပါဝင်ပါတယ်။ စနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်136ထပ်ပြီးတွေ့တာမှာကိုးစေကျော်ကပဇွန်ဈေးနဲ့ဆက်ဆက်သူတွေဖြစ်တယ်လို့လဲကိုဗစ်-19ရဲ့အရေးတုံ့ပြန်ကင်တွယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။ပြည်ညာဝရဏဘာကြဒူလဲအစိုးရအနေနဲ့အကောင်းဆုံးဆောင်ရွက်သွားမယ်အကြောင်းအလုံးပူးပေါင်းပါဝင်မယ်ဆိုရင်အခြေအနေကိုထိန်းချုပ်နိုင်မယ်လို့ကျန်းမာရေးဝန်ကြီးကလည်းပြောဆိုထားတဲ့အကြောင်းဝ Tija Quetare, Shipyang Lodarigo, Jemma Yi Winton Dre, Chimpi, Sauchi, Penny Bade, Lu Yi Tan Kunase, She the Tining Ama, Gobin 90, Pierpoa to Susubam, Chowtown, Nase Ushi B, Tisong to Chowse, Shibare Shin.